ပြည်တွင်းစစ်ရပ်တန့်နိုင်မှုနဲ့တစ်ဖက်သက်အပြစ်ခတ်ရပ်ဆဲနိုင်မှုရှိရပြီးတော့ဒီနှစ်ကုန်တဲ့အထိတစ်ဖက်သက်အပြစ်ရပ်ဆဲမဲ့အကြောင်းတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ကဒီကနေ့ပဲကြေညာလိုက်ပါတယ်။ရခိုင်ဒေသအပါအဝင်သူတို့လက်ရှိလှုပ်ရှားနေတဲ့နေရာအလုံးမှာအပြစ်ခတ်ရိုက်ဆဲလိုက်တာဖြစ်လို့တပ်မတော်ဘက်ကလည်းအဲ့ဒီနေရာတွေမှာထိုးစစ်တွေထပ်မလုပ်ဖို့မျှော်လင့်ကြောင်းရခိုင်လက်နက်ကိုင်တပ်အေဘက်ကပြောပေမဲ့လို့တပ်မတော်ဘက်ကတော့သူတို့အနေနဲ့နည်းမြေရှင်းလင်းမှုတွေဆက်လုပ်သွားမယ်လို့ပြောပါတယ်။တပ်မတော်ဘက်ကတော့ဒါနဲ့ပတ်သက်ပြီးတော့မှတ်ချက်တစုံတရာမပေးလို့ကြောင်းလည်းတုံ့ပြန်ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ
်ညီနောင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ရခိုင်လက်နက်ကိုင် AA ကိုကန့်အဖွဲ့ MNDAA နဲ့တအောင်လက်နက်ကိုင် TNLA တို့ကဒီနေ့နေ့စွဲနဲ့ထုတ်ပြန်တဲ့သတင်းထုတ်ပြန်ချက်ဟာတပ်မတော်ရဲ့ထိုးစစ်တွေကိုရပ်တန့်သွားဖို့ရည်ရွယ်သလိုအပြည့်ခတ်ရစိညှိနှိုင်းနေတဲ့အတော်တွင်ယုံကြည်မှုတည်ဆောက်နိုင်အောင်ရည်ရွယ်ကြောင်းရခိုင်လက်နက်ကိုင် AA ရဲ့သတင်းပြန်ကြားရေးတာဝန်ခံခိုင်တုခါက VOA ကိုပြောပါတယ်
။ဒီဟာကတော့ဒီအဓိကဥတည်ချက်တော့ဒီပြေဆုံးဆွေးနွေးနေကြတဲ့ကာလမှာဒီနှုတ်ဦးနှစ်ဖက်ကြားမှနေပြီးတော့ဒါယုံကြည်မှုတွေပို့ပြီးတော့ဒါဖြစ်လာအောင်ပေါ့နော်။အဲ့ဒါကျွန်တော်တို့ဒီညီနောင်မဟာမိတ်တွေဘက်ကကျွန်တော်တို့လုံနိုင်တဲ့အပိုင်ပေါ့နော်။အဲ့ဒီဥစ္စာကိုကျွန်တော်တို့ဘက်ကလုပ်တာဖြစ်တယ်။ဆိုတော့ကျွန်တော်တို့ဘက်ကလုပ်တယ်လို့မျိုးဒီတစ်ဖက်ကနေပြီးတော့ဗမာစစ်တပ်ဘက်ကလည်းသူတို့လုံနေတဲ့ထိုးစစ်တွေကိုနော်ရလိုက်မယ်ဆိုလို့ရှိရင်တော့အခုလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုဒါရသွားနိုင်တာပေါ့။
ညီနောင်မဟာမိတ်သုံးဘွဲ့ကတိုက်ပွဲတွေကိုအနိုင်ဆုံးဖြစ်အောင်ရှော့ချထားပြီးတပ်မတော်ရဲ့ထိုးစစ်တွေကိုခုခံကာကွယ်ရေးအနေထားသာဖြစ်ကြောင်းအခုထုတ်ပြန်ချက်ကလည်းရခိုင်ဒေသအပါအဝင်သူတို့လှုပ်ရှားနေတဲ့နေမီဒေသအလုံးမှာအပြစ်အခက်ရပ်ဆဲထားရဲဆိုတာအသိပေးလိုက်တာလို့ခိုင်တုခါကပြောပါတယ်
အခုကဗမာစစ်တပ်ကသူတို့ဒီအပြစ်ခတ်ရစီရေးတစ်ဖက်သက်ပြင်ညာထားတဲ့ဥစ္စာမှာဟိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီရခိုင်ဒေသမပါဘူးဆိုတော့နောက်ပိုင်းတိုင်းစစ်တပ်နဲ့ချုပ်မပါဘူးအဲ့ဒါရောက်မလို့သူတို့ကနေပြီးတော့အဲ့ဒီဘက်မှာဒါအင်အားတွေအလုံးရင်နဲ့ဖိပြီးတော့မှတိတ်နေတယ်ဆိုတော့ဒီဟာမျိုးကပြောမယ်ဆိုလို့ရှိရင်ဘုရားပေါ့နော်သူတို့ရဲ့ဒီအဓိကတိုက်ပွဲရတန်းထားတဲ့ဥတီချက်ကအကောင်ဘက်ကိုဥမတည်ဘူးဖြစ်နေတာပေါ့ဆိုတော့အခုကျွန်တော်တို့ဘက်ကတစ်ခါတည်းကျွန်တော်တို့ဒီအပြစ်ခတ်ရစီဒီရတန်းထားတဲ့အနေထားကအခုကျွန်တော်တို့ညီနောင်မဟာမိတ်တုံးဖွဲ့ရဲ့လှုပ်ရှားနေနေတဲ့အလုံးပါတယ်ဆိုတဲ့အခါကျတော့ဒါဟိုအများကြီးဟုတ်ပါဘူးနော်ဒါအကျိုးတရားမှုကပိုရှိတာ
စတေမာ18ရက်ကလည်းကျိုင်းတို့မျိုးမှာတက်မတော်နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့ဖြစ်တဲ့ကချင်လက်နက်ကိုင် KIA တအောင်းလက်နက်ကိုင် TNLA ကိုကန့်အဖွဲ့ MNDAA နဲ့ရခိုင်လက်နက်ကိုင် AA တို့ကနှစ်ဖက်အပြစ်ခတ်ရစိစာချုပ်အတွက်ဆွေးနွေးခဲ့ကြပါတယ်ဒီပွဲမှာအပြည့်အချက်လက်မှတ်ရေးထိုးရေးနဲ့တက်နေရခြားသားရေးအပါဝင်အချက်9ချက်ကိုနောက်ဆွေးနွေးပွဲတွေမှာဆက်ဆွေးနွေးကြဖို့သဘောတူညီမှုရခဲ့ပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲတွေကိုတိုက်ပွဲလုပ်ရင်ဆက်လုပ်သွားမလားဆိုတဲ့အပေါ်မှာအများစုကစိုးရိမ်နေကြတာလည်းရှိပါတယ်။ဒါကြောင့်တင်းမာရဲ့သဘောထားတွေကိုတက်မတော်ဘက်ကရှော့ချဖို့လိုကြောင်းခိုင်တုခါကပြောပါတယ်။
ဗမာစစ်တပ်ဘက်ကနေပြီးတော့အရင်သူတို့ကင်ဆွေးထားတဲ့ဟိုတင်းမာတဲ့သဘောထားတွေကိုသူတို့ဘက်ကနေပြီးတော့ဒါချို့နိုင်မယ်ဆိုလို့ရှိရင်တော့ဟိုညှိနှိုင်းဆွေးနွေးတဲ့ဥစ္စာတွေမှာပို့ပြီးတော့ဒါဟိုမြန်မြန်ဆန်ဆန်နဲ့နေပြီးတော့ဟိုဖြစ်လာမှာပေါ့ဟိုအခုကတော့ဒီသူတို့ကနေပြီးတော့ဒါတစ်ဖက်သားဥစ္စာပေါ့နော်ဒီတင်းမာတဲ့စကားတွေပြောနေတဲ့အခါကျတော့ဒီအချို့ကိစ္စတွေမှာညီညာရေးဆွေးနွေးပွဲကရှေ့မရောက်နိုင်ဖြစ်နေတဲ့ဥစ္စာတွေလည်းရှိတာပေါ့
ညီနောင်မဟာမိတ်သုံးဘွဲ့ကတလတာအပြစ်ခတ်ရစဲချောင်းစက်တင်ဘာ9ရက်ကလည်းကြေညာခဲ့ပါတယ်အခုဒီနှစ်ကုန်အထိတက်တန်းထပ်တူးလိုက်တာပါတပ်မတော်ဘက်ကလေးချင်းရဲစခန်းတွေကိုတိုက်တာလေးချောင်းကနေတက်ခိုက်တာစစ်ဆောင်တွေကိုအကြောင်းပြုပြီးရိခါဖြတ်တောက်တာတွေကိုလုပ်မယ်ဆိုရင်ပြန်ပြီးခုခံကာဝယ်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ညီနောင်သုံးဘွဲ့ရဲ့ကြေညာချက်ထုတ်ပြန်တာနဲ့ပတ်သက်လို့တပ်မတော်ဘက်ကမှတ်ချက်တစုံတရာမပေးလို့ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကတော့အာသဘောထားမှတ်ချက်မှပြီးရမှာမရှိပါဘူး။ကျွန်တော်တို့ပြောထားပြီးသားပါဗျာ။ကျွန်တော်တို့ရဲ့ဒီ20ရင်းနဲ့ထောက်ပြန်ကြရမှာဆိုင်အပိုင်း560နဲ့ပတ်သက်လာရင်တော့ကျွန်တော်တို့ဒီတိုင်းကြည့်နေလို့မရပါဘူး။အဲ့ဒါကျွန်တော်တို့ဒီလိုအတဲဝင်းစီစဉ်ခြိပါလာတာတော့ပြီးရင်ကျွန်တော်တို့အုပ်ချုပ်မှုရနေအားဖြစ်တဲ့ဟိုဒီကြိုက်စီရတော့ပြည်သူလူထုကိုဝန်တွေဝန်ပြီးဖြစ်စီတာတော့ဆိုတော့ကျွန်တော်တို့အာမလွဲမပြေပြန်လဲတိုက်ခိုက်သွားမှာဖြစ်ပါတယ်။ရှမ်းရောက်ခက်မှာကတော့ဒီနေ့တော့ခုတူတိုက်ပွဲဖြစ်ပွားမှုမကြားလိုက်ပါဘူးဗျာ
တက်မတော်ဘက်ကနောက်ဆုံးအချိန်အပြည့်ခတ်ရစေးကြီးညာချက်ထုတ်ပြန်ထားတာကတော့မနက်ဖြန်စက်တင်ဘာ21ရက်မှာအကုန်ဆုံးမှာဖြစ်ပါတယ်မြောက်ပိုင်းတိုင်းအရှိမြောက်တိုင်းအရှိပိုင်းတိုင်းအလဲပိုင်းတိုင်းနဲ့တရီဂန်ဒေသစတဲ့စစ်တိုင်း၅ခုမှာအပြည့်ခတ်ရစေးကြောင်းတက်မတော်ဘက်ကကြီးညာထားတာပါဩဂုတ်လ15ရက်ကနေတကြောပြန်ဖြစ်လာတဲ့တိုက်ပွဲကြီးကြောင့်ရှမ်းမြောက်မှာစက်တင်ဘာ4ရက်အထိရဲသား18ယောက်သေဆုံးပြီးအနည်းဆုံး28ယောက်ဒဏ်ရာရခဲ့ရလို့ကုလသမဂ္ဂလူသားချင်းစာနာရေးဆိုင်ရာညှိနှိုင်းမှုယုံ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နတ်ဆန်မြို့နယ်ဘက်မှာနောက်ဆုံးဖြစ်ခဲ့တဲ့တိုက်ပွဲကြီးကြောင့် ဒေသခံ2000ကျော်လောက်ထွက်ပြီးတင်ဆောင်ခဲ့ရပြီးအခုတော့သူတို့နေရပ်ကိုပြန်သွားနေကြပြီလို့လဲကဲဆေးအဖွဲ့တွေကပြောပါတယ်။